အားလုံးဝေဖန်နေစောင့်ကြည့်နေတဲ့ကြားမှာကိုပဲဒေါ်လာဈေးဟာတမိုင်းတစ်လျှောက်အမြင့်ဆုံးအဖြစ်စံချိန်ချိုးပြီးဒေါ်လာကျပ်ငွေ1420အထိရောက်သွားခဲ့ပါပြီ။ဒီဇင်ဘာ15ရက်နေ့ကရန်ကုန်ဒေါ်လာဈေးကွက်မှာဒေါ်လာကို1390ကျပ်နဲ့ဈေးဖွင့်ခဲ့ပြီးနေကင်းပိုင်းမှာဒေါ်လာ1420အထိစံချိန်တင်တက်သွားပါတယ်။ဈေးပိတ်ချိန်မှာတော့နည်းနည်းပြန်ကျသွားပြီးညနေဆောင်မှာဒေါ်လာ1410နဲ့ဈေးပိတ်သွားခဲ့ပါတယ်။ NLD အစိုးရတက်လာတဲ့2016 April 1ရက်နေ့တုန်းကဒေါ်လာကျပ်1200ပဲရှိခဲ့ပါတယ်။အဲ့ဒီနှုန်းနဲ့နှိုင်းယှဉ်ရင်အစိုးရသစ်တက်ပြီး6လမတိုင်ခင်ဒေါ်လာကျပ်200ဒါမှမဟုတ် 18 ရာခိုင်နှုန်းလောက်တက်သွားတာပါ။တနည်းပြောရရင်မြန်မာကျပ်ငွေတန်ဖိုးဟာအခြားနိုင်ငံငွေတွေနဲ့နှိုင်းယှဉ်ရင် 18 ရာခိုင်နှုန်းဝန်းကျင်ကျဆင်းသွားတယ်လို့မှတ်ယူနိုင်ပါတယ်။ဒီကိစ္စတာဝန်ရှိဆုံးဖြစ်တဲ့မြန်မာနိုင်ငံတော်ဘူဘန်ကဘာမှမကင်တွယ်မဆောင်ရွက်ဘူးဆိုတာတော့မဟုတ်ပါဘူး။တခုပြီးတခုကင်တွယ်ဆောင်ရွက်နေတဲ့ဂျာမာကိုပဲမြန်မာကျောင်းငွေတန်ဖိုးမတည်ငြိမ်မှု၊ကျောင်းငွေတန်ဖိုးကျဆင်းမှုဇက်တိုက်ဖြစ်ပေါ်နေတာပါ။ဒီပြဿနာဘူဘန်ကကင်တွယ်နိုင်ပါမလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကမြန်မာနိုင်ငံတော်ဘူဘန်ဟာတရက်ထဲနဲ့အမိတ်ကြီးညာစာညွှန်ကြားစာ၄ဆောင်ထုတ်ပြန်ပါတယ်။အဲ့ဒါတွေကတော့ကုန်စည်တင်ပို့သူ exporter အနေဖြင့်ပြပသို့ကုန်ပစ္စည်းတင်ပို့ပြီးနောက်6လအတွင်းပို့ကုန်ရငွေ export proceeds ပြန်လည်ဝင်ရောက်မှုအခြေအနေအားစီစစ်တင်ပြရန်ကိစ္စကုန်စည်တင်ပို့သူအနေဖြင့်ပြပသို့ကုန်ပစ္စည်းတင်ပို့ပြီးနောက်ပို့ကုန်ရငွေ export proceeds အားဥပဒေနှင့်အညီပြန်လည်ပေးပို့စီရေးကိစ္စပြပတွင်ရင်းနှီးမြှုပ်နှံခြင်းကိုဥပဒေနှင့်အညီဆောင်ရွက်ရန်အကြောင်းကြားခြင်းပြပရင်နိုင်ငံသားငွေပန်စီရင်ဖွင့်လှစ်ခြင်းကိုဥပဒေနဲ့အညီဆောင်ရွက်ရင်အကြောင်းကြားခြင်းစတာတွေဖြစ်ပါတယ်။ညွှန်ကြားချက်အားလုံးလိုဟာလက်ရှိမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတဲ့ပြဿနာမြန်မာကျပ်ငွေတန်ဖိုးမတည်မငြိမ်ဖြစ်နေတဲ့ပြဿနာကိုဖြေရှင်းပုံရည်ရွယ်ပုံရပါတယ်။ပထမညွှန်ကြားချက်မှာပြပကိုကုန်ပစ္စည်းတင်ပို့နေတဲ့ exporter တွေအနေနဲ့ကုန်ပစ္စည်းတင်ပို့ပြီး6လအတွင်းပို့ကုန်ရငွေတွေကိုနိုင်ငံသားငွေနဲ့ပြည်တွင်းကဘန်စင်းမှာလွှဲပြောင်းထည့်သွင်းဖို့ဥပဒေပြဋ္ဌာန်းထားပြီးဖြစ်တဲ့အကြောင်းဒါကြောင့်ပြည်တွင်းကအစိုးရဘဏ်တွေနဲ့နိုင်ငံသားငွေလုတ်ကင်ခွင့်ရထားတဲ့ပုဂ္ဂလိကဘဏ်တွေအနေနဲ့ပို့ကုန်ရငွေပြန်ပြီးလွှဲပြောင်းခြင်းမရှိတဲ့ကုမ္ပဏီတွေရဲ့စည်းရင်းကို9ရက်အတွင်းမြန်မာနိုင်ငံတော်ဗဟိုဘဏ်ကိုတင်ပြဖို့အကြောင်းကြားတဲ့စာဖြစ်ပါတယ်။ဒုတိယစာကလည်းအလားတူသဘောမျိုးပဲဖြစ်ပြီးပို့ကုန်တင်ပို့သူတွေအနေနဲ့ပို့ကုန်ရငွေတွေကိုပြည်ရင်းဘဏ်စင်းနဲ့လွှဲပြောင်းထည့်သွင်းတာမျိုးမလုပ်ဘူးဆိုရင်နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေအရအရေးယူမယ်ဆိုပြီးဖော်ပြထားပါတယ်။ပြောရရင်ပို့ကုန်ရငွေတွေကိုပြည်ရင်းဘဏ်တွေထဲပြန်မထည့်ပဲထိန်ချန်ထားကြတဲ့အတွက်ပြည်ရင်းမှာဒေါ်လာငွေနိုင်ငံသားငွေရှားပါတာကိုကုစားနိုင်အောင်လှုပ်တာလို့ယူဆရပါတယ်
။တတိယအမှားစာကတော့ပြည်ပမှာထွက်ပြီးရင်းနှီးမြှုပ်နှံမှုလုပ်ကြတဲ့သူတွေကိုညှို့ပါတယ်။ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေဖြစ်စေ၊ကုမ္ပဏီတွေဖြစ်စေ၊လူပုဂ္ဂိုလ်တူးချင်းဖြစ်စေပြည်ပမှာအင်ချမ်းမြေတိုက်ခန်းဝယ်တာ၊ဆိုင်ကမ်းဖွင့်တာအခြားသောရင်းနှီးမြှုပ်နှံမှုတွေလုပ်မယ်ဆိုရင်ဗဟိုဘဏ်ကိုအကြောင်းကြားမှဖြစ်ပြီးအဲ့ဒီကရလာတဲ့အမျက်ဆုံးတွေကိုလည်းပြည်ရင်းဘဏ်တွေစီပြန်လည်လွှဲပြောင်းထည့်သွင်းရမယ်လို့ပြဋ္ဌာန်းချက်ရှိတဲ့အကြောင်းဒါကိုမလိုက်နာဘူးဆိုရင်ဥပဒေအရအရေးယူမယ်ဆိုတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်။သရုပ်ထအမာစာကတော့ဘယ်သူတူးတယောက်မဆိုပြပမှာဘန်စင်းဖွင့်လှစ်ထားမယ်ဆိုရင်ဘန်စင်းရဲ့အချက်လက်တွေဘိုးဘန်ကိုတင်ပြရမှာဖြစ်တဲ့အကြောင်းတကယ်လို့လာမယ့်တစ်ပတ်တွင်အဲ့လိုတင်ပြဖို့ပြက်ကွက်ခဲ့ရင်နိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေအရအရေးယူသွားမယ်ဆိုပြီးအကြောင်းကြားထားတာဖြစ်ပါတယ်
။ဒီထုတ်ပြန်စာရိအားလုံးကိုကြည့်ရင်ပြည်ရင်းကိုရောက်တင်ရောက်ထိုက်တဲ့နိုင်ငံသားငွေတွေဝင်မလာတာစီးမရှိအင်းမရှိဖြစ်နေတဲ့ပြပထွက်ပြီးလုတ်တဲ့ရင်းနှီးမြုပ်နှံမှုပမာဏတိလာအောင်နဲ့အကျိုးအမြတ်တွေပြည်ရင်းပြန်ဝင်လာအောင်လုတ်တာတွေ့ရပါတယ်။ဒါပေမဲ့မလိုက်နာကြရင်ရောဗဟိုဘဏ်ကတကယ်အရေးယူမှာလားဆိုတာအတော်တန်တရားဖြစ်စရာရှိနေပါတယ်။ရှေ့ပိုင်းမှာလည်းဗဟိုဘဏ်ဟာပြည်ရင်းကလုပ်ငန်းတွေကုမ္ပဏီတွေအနေနဲ့ဒေါ်လာနဲ့ဈေးနှုန်းသတ်မှတ်တာဒေါ်လာနဲ့လုခလစာပေးတာစတာတွေမလုပ်ဘဲကျပ်ငွေနဲ့ပဲပေးချေဖို့ညွှန်ကြားချက်ထုတ်ပြန်ပြီးကျပ်ငွေအသုံးများလောက်အောင်အကောင့်ထဲပေါခဲ့ပါသေးတယ်။ဒါပေမဲ့နောက်ဆက်တွဲအရေးယူမှုမလုပ်တော့တိတ်ပြီးမထိရောက်ပါဘူး။ဒါဒီမကလက်ရှိအခြေအနေပြည်ရင်းဒေါ်လာဈေးကွက်မှာဗဟိုဘဏ်သတ်မှတ်ဈေးနှုန်းနဲ့ပြင်ပပေါက်ဈေးအလွန်အလွန်ကွာခြားနေခြင်းလည်းဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကဆိုဗဟိုဘဏ်ကဒေါ်လာကျပ်1350သတ်မှတ်ထားပြီးပြင်ပပေါက်ဈေးက1410 1420လောက်ဖြစ်နေတာမို့ဒေါ်လာ က်60ကနေ90လောက်ကွာခြားနေတာပါဒီလိုအခြေအနေမှာဗဟိုဘဏ်သတ်မှတ်ဈေးကိုအခြေပြုပြီးအယောင်းဝယ်လုပ်ကြတဲ့ပုဂ္ဂလိကဘဏ်တွေရဲ့ငွေလဲကောင်တာတွေနဲ့တရားဝင်ငွေလဲကောင်တာတွေဟာအယောင်းဝယ်လုံးဝလုပ်လို့မရခဲ့ကြပါဘူးအဲ့ဒီလိုဖြစ်နေတာလဲရက်တွေလတွေကြာခဲ့ပါပြီဒီအတွက်ပြည်ရင်းနိုင်ငံသားငွေကြေးဈေးကွက်ကိုပြန်ကြည့်လိုက်ရင်တကယ်တမ်းအယောင်းဝယ်လုပ်ကြတာရဲ့ရာဂိုင်းနှုန်း90လောက်ဟာတရားမဝင်ဈေးကွက်မှာဖြစ်နေတာတွေ့ကြရမှာပါတကယ်တော့အခုလိုမှောင်ခိုဈေးကွက်အစမတန်ကြီးထွားနေတာကိုကင်တွေအေးယူရမှာလဲဗဟိုဘဏ်ပဲဖြစ်ပေမဲ့တကယ်လက်တွေ့အေးယူနိုင်တာမတွေ့ရသေးပါဘူ
းပြောရရင်မြန်မာကျောင်းဝင်နဲ့ပတ်သက်ရင်ဗဟိုဘဏ်ကကင်တွေရမှာနှစ်ချက်ရှိပါတယ်တစ်ချက်ကတော့ကျန်းဝေဈေးနှုန်းအစမတန်ကျဆင်းနေတာမျိုးမဖြစ်အောင်ထိန်းသိမ်းဖို့ပါနောက်တစ်ချက်ကတော့ဈေးကွက်ထဲမှာကျန်းဝေတန်ဖိုးတည်ငြိမ်အောင်လုပ်ဖို့ပါကျန်းဝေတန်ဖိုးအလွန်မင်းကျဆင်းတာမျိုးမဖြစ်အောင်ဆိုရင်အစိုးရဘတ်ဂျက်လူငွေပြတာကိုလျှော့ချဖို့ကုန်သွယ်ရေးမှာလူငွေအများကြီးဖြစ်ပေါ်နေတာတွေကိုထိန်းဖို့နိုင်ငံသားငွေစီးဝင်စီးထွက်တာကိုကြက်မှတ်ဖို့လိုအပ်မှာဖြစ်တယ်လို့နိုင်ငံသားတိုင်းရဲ့ယင်းနည်းမျိုးနွယ်မှုတွေတိုးပွားလာအောင်လဲလုပ်ကြရပါမယ်ဒါကိုဘိုးဘန်တစ်ခုတည်းအကောင့်ထဲပို့လို့မရနိုင်ပါဘူးကျန်းဝေတံမိုးမတိမငြိမ်ဖြစ်တာနဲ့ပတ်သက်လို့ကတော့မောင်ခိုရောင်းဝယ်သူတွေကိုဖမ်းဆီးတာမျိုးလို့ဘိုးဘန်သတ်မှတ်ချက်တိုင်းငွေကြေးလဲလဲပေးဖို့ပြက်ကွက်တဲ့တရားဝင်ငွေလဲကောင်တာတွေကိုအေးအေးယူတာမျိုးလို့လှုပ်ဖို့လိုပါတယ်။အဲဒါလိုဘက်စုံတောက်စုံဖြည့်ရှင်းတာမျိုးမလုပ်ရင်ဥပဒေညွှန်ကြားချက်တွေထုတ်ပြန်ပြီးတကယ်အေးအေးယူတာမျိုးမလုပ်နိုင်ရင်တော့ကျန်းဝေတံမိုးကျဆင်းတာနဲ့မတိမငြိမ်ဖြစ်နေတဲ့ပြဿနာကိုအောင်မြင်မြင်ဖြည့်ရှင်းနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။